အသက်189နှစ်ရှိပြီဖြစ်တဲ့ကမ္ဘာအသက်အရှေ့ဆုံးအမျိုးသမီးကြီးနာဘီတာဂျီမာဟာစနေနေ့ညနေကကွယ်လွန်သွားပါပြီ။ဂျပန်နိုင်ငံတောင်ပိုင်းကာကာအီမြို့ကလေးကဆေးရုံမှာဂျင်ဂျရီလဆပြီးတော့ဆေးကုသမှုခံယူနေတဲ့တာဂျီမာကွယ်လွန်သွားပြီဖြစ်ကြောင်းမြို့နယ်အရာရှိကအတည်ပြုပြောကြားပါတယ်။တာဂျီမာဟာ1900ပြည့်နှစ်ဩဂုတ်လ4ရက်နေ့ကမွေးဖွားရမှုရှာရှာပါပါ19ရာစုဘွားနောက်ဆုံးလူသားလို့ခေါ်ကြပါတယ်။သူဟာသား9ယောက်နဲ့သမီး9ယောက်2ယောက်တို့ရဲ့မိခင်ဖြစ်ပြီးမြင်းမြစ်တီတွတ်အားလုံးပေါင်း160ကျော်ရှိပါတယ်။အသက်118နှစ်ရှိပြီဖြစ်တဲ့ဂျမေးကာနိုင်ငံသူ Violet Brown စက်တင်ဘာလတည်းကွယ်လွန်သွားတဲ့နောက်မှာသူပဲအသက်အကြီးဆုံးလူသားဖြစ်ကျန်ရခဲ့တာပါ။တကြီးမှနေထိုင်ရာကာကာယီမြို့ကလေးဟာဂျပန်ရဲ့ကျွန်းကြီး၄ကျွန်းမှာတောင်ဘက်အဆွန်ဆုံးက Okinawa နဲ့ကျူရှူကျွန်းကြီး2ကျွန်းအလယ်လောက်မှာရှိတဲ့လူဦးရေ9000လောက်နေထိုင်တဲ့ကျွန်းမြို့ကလေးပါ။အခုဂျပန်နိုင်ငံမှာနောက်အမျိုးသမီးတဦးဖြစ်တဲ့ချီယိုမီယာကိုကတော့မေလ2ရက်နေ့မှာအသက်118နှစ်ပြည့်မှာမို့ကမ္ဘာမှာအသက်အကြီးဆုံးဖြစ်လာတော့မှာပါ။သူကတိုကျိုတောင်ဘက်ကာနာဂါဝဒေသမှာနေထိုင်ပါတယ်။ဂီးနက်စ်မှတ်တမ်းဝင်အသက်112နှစ်ရှိပြီဖြစ်တဲ့အသက်အရှေ့ဆုံးအမျိုးသားမာဆာโซနိုနာကာကတော့ဂျပန်မြောက်ပိုင်းမှာနေထိုင်သူဖြစ်ပါတယ်။